ချိန်ထိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်တွေပြဿနာပြည်လည်မဲ့လမ်းကြောင်းမှန်ပေါ်မရောက်သေးပါဘူး။မြန်မာဘက်ကထွက်ပြေးသူတွေကိုပြန်ပြီးလက်ခံဖို့အစဉ်နဲ့ဖြစ်နေပြီလို့ပြောနေပေမဲ့တစ်ဖက်ကပို့လာတဲ့စီးရင်နဲ့ပတ်သက်ပြီးအစဉ်မပြေနိုင်သေးတာကြောင့်ဒီကနေ့အထိဒုက္ခသည်တဦးတလေမှပြန်ပြီးမလာနိုင်သေးပါဘူး။ဒီကြားထဲဒုက္ခသည်တွေအစဉ်ပြေပြေပြန်လက်ခံရေးပြန်လည်နေရာချထားရေးရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့ကိစ္စတွေတစ်ခုပြီးတစ်ခုပေါ်ပေါက်လာနေပါတယ်။ပြီးခဲ့တဲ့ရက်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာဘက်ကလုံခြုံရေးအင်အားတိုးမြင့်ချထားတဲ့ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။မြန်မာဘက်ကတော့ ARSA ကျန်းဖက်အဖွဲ့နဲ့ပတ်သက်တဲ့သတင်းရလို့ခုလိုအင်အားတိုးမြင့်ချထားတာလို့တုံ့ပြန်ပြီးကတ်မြန်မြန်ဆန်ဆန်ပဲနယ်စပ်မြင်းသားကလုံခြုံရေးတပ်ဖွဲ့တွေရုတ်သိမ်းပေးခဲ့ပါတယ်။ဒီပိုင်းနဲ့တည်းထွက်ပေါ်လာတဲ့သတင်းတွေမှာတော့ဒေါက်တာအေဂျန်ဦးဆောင်တဲ့ CRR လို့ခေါ်တဲ့အနောက်ဘက်နယ်စပ်ဒေသရခိုင်အမျိုးသားနယ်မြေပြန်လည်တည်ဆောက်ရေးအထောက်အကူပြုကော်မတီအဖွဲ့ကနေမူးသီတောင်နဲ့မောင်းတော်တောင်ပိုင်းမှာရခိုင်တိုင်းရင်းသားရွာသစ်တီနေရာချထားပေးနေတဲ့တဲ့တင်မှာအိုးအိမ်ဆွန့်ခွာသွားတဲ့ရခိုင်တိုင်းရင်းသားတွေကိုပြန်လည်နေရာချထားပေးနေတယ်လို့အဲ့ဒီအဖွဲ့ကဆိုပါတယ်။အလားတူပဲပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်အနှံ့ကအရက်ဖက်အဖွဲ့စည်းကိုယ်စားလှယ်60လောက်ဟာစစ်တွေမြို့ပသိမ်ကျောင်းတိုင်းမှာအစည်းအဝေးကျင်းပပြီးရခိုင်ပြည်နယ်ကပြိပက္ခပြဿနာနဲ့ပတ်သက်လို့ဆုံးဖြတ်ချက်တချို့ချခဲ့ကြပါဗါတယ်။အဲ့ဒီအထဲမှာဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာမဲ့မွတ်စလင်တွေကိုမောင်းတော်တောင်ပိုင်းမှာလုံးဝပြန်ပြီးနေရာချထားပေးတာမလုပ်ဖို့ဆိုတဲ့အချက်လဲပါပါတယ်။အခုလိုဒေါက်တာအေဂျန်ဦးဆောင်တဲ့ CRR အဖွဲ့ရဲ့ရခိုင်တိုင်းရင်းသားတွေကိုပြန်လည်နေရာချထားရေးလှုပ်ရှားမှုတွေရခိုင်လူမှုရေးအဖွဲ့အစည်းတွေရဲ့ဆုံးဖြတ်ချက်တွေဟာလက်ရှိဒေါအောင်ဆန်းစုကြည်အစိုးရကကြိုးမန်းအကောင့်ထဲပေါ်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်နေရာချထားရေးရခိုင်ပြဿနာဖြေရှင်းရေးအပေါ်ဘလို့တည်ရောက်မှုတွေရှိမလဲဆိုတာစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။အခုတစ်ပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။ပြည်နယ်မှာပြိပက္ခပြဿနာတွေစပြီးဖြစ်ပွားတာဟာ2016ခုနှစ်အောက်တိုဘာလမွတ်စလင်တွေရဲ့အကြမ်းဖက်တိုက်ခိုက်မှု2019ခုနှစ်ဩဂုတ်လ ARSA အကြမ်းဖက်တိုက်ခိုက်မှုကြောင့်စပြီးဖြစ်ရတာဖြစ်ပေမဲ့နိုင်ငံတကာကတိမှတ်ထားကြတာကတော့တပ်မတော်ရဲ့အကြမ်းဖက်နှိမ်နှင်းရေးစစ်ဆင်ရေးကြောင့်မွတ်စလင်တန်းတဝက်ကြော်ကြော်ဘင်္ဂလားဒေ့ရှ်နယ်မြေထဲထွက်ပြေးရတယ်ဆိုတဲ့ကိစ္စပါပဲပြဿနာကိုပိုပြီးစိုးစေတာကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်ကျေးရွာအများအပြားမိရှုခံခဲ့ရတဲ့ကိစ္စပါဒီအတွက်ပြဿနာကြီးတစ်ခုလုံးကို ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့ဆွတ်ဆွဲမှုတွေထွက်ပေါ်လာတော့တာပါပဲအတိဘယ်ကတော့မွတ်စလင်တွေကိုသူတို့နေရာတွေမှာမနေနိုင်အောင်အကြမ်းဖက်ရွာတွေကိုပါမိရှုဖျက်ဆီးမောင်းထုတ်ပစ်လိုက်တယ်ဆိုတာမျိုးပါဒါနဲ့ပတ်သက်ပြီးမြမအစိုးရကရောတပ်မတော်ကရောမဟုတ်မမှန်ကြောင်းရှင်းလင်းကြပါတယ်ဒါပေမဲ့လက်ရှိအချိန်ထိနိုင်ငံတကာအတိုင်းဝိုင်းကဒီအမြင်တိုင်းပဲမြင်နေကြဆဲဖြစ်ပါတယ်။အဲ့ဒါလို့မြင်လို့လဲမြမတက်မတော်ခေါင်းဆောင်တချို့ကိုအေးအေးယူပိတ်ဆို့တာတွေလူညုံရေးကောင်စီကနေတဆင့်အေးအေးယူနှံ့ရေးစ조사မှုတွေလုပ်နေကြတာပါ။ဒီအတွက်အစိုးရနဲ့တက်မတော်ဘက်ကလောက်ရမဲ့တာဝန်ကတော့ထွက်ပြေးသွားတဲ့မွတ်စလင်နဲ့ပတ်သက်ပြီး ethnic cleansing လုပ်နေတာမဟုတ်ဘူးဆိုတဲ့အကြောင်းတက်သေးပြဖို့ပါ။ဒီအတွက်အစိုးရဟာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့တာမှန်နေဆိုရင်မှန်ကြောင်းအထောက်အထားတစုံတရာပြနိုင်နေဆိုရင်ပြန်လည်လက်ခံမယ်ဆိုတဲ့အကြောင်းပြောဆိုကတိပြုထားပြပါပြီ2016ခုနှစ်အောက်တိုဘာလဖြစ်စဉ်နောက်ပိုင်းထွက်ပြေးသွားတဲ့သူတွေကိုအရေအတွက်ကန့်သတ်မထားပဲပြန်လက်ခံမယ်ဆိုတဲ့သဘောပါဒီအတွက်ပြန်လည်လက်ခံမယ်စခန်းတည်ဆောက်ထားတာတွေလက်ခံပြီးနောက်နေအိမ်ရှိသေးသူတွေကိုယာယီထားမယ်လူတောင်းနဲ့ချီနေနိုင်မယ်စခန်းကြီးတည်ဆောက်မှုတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေကိုခေါ်ပြီးပြခဲ့ပြီးပါပြီ။ပြန်ဝင်လာမဲ့ဒုက္ခသည်တွေကိုလည်းသူတို့ရွာတွေမီးရှို့ပျက်စီးသွားတဲ့အတိုင်အဲ့ဒီရွာနဲ့အနီးဆုံးနေရာမှာစံချိန်စံညွှန်းမီကျေးရွာတွေပြန်ပြီးတိစောက်ပြီးနေထိုင်စေမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးမောင်းတော်မြောက်ပိုင်းမှာပြန်ပြီးနေရာချထားပေးမယ်လို့ဆိုပေမဲ့မောင်းတော်တောင်ပိုင်းမှာပြန်ပြီးနေရာချထားပေးမပေးဘူးဆိုတာကတော့ယတိပြတ်ပြောဆိုထားတာမရှိသေးပါဘူး။ဒါအပြင်လက်ရှိရခိုင်နိုင်ငံရင်းသမားတွေနဲ့လူမှုရေးအဖွဲ့အစည်းတာဝန်ရှိသူတွေကမွတ်စလင်တွေကိုမောင်းတော်တောင်ပိုင်းမှာပြန်ပြီးနေရာချထားမပြေဘူးတောင်းဆိုလာသလိုဒေါက်တာအေးချမ်းရဲ့ CRR လို့အဖွဲ့ကနေမောင်းတော်တောင်ပိုင်းမှာရခိုင်တိုင်းရင်းသားတွေကိုနေရာချထားပေးတဲ့လှုပ်ရှားမှုတွေပေါ်ပေါက်လာနေတာပါပြောရမယ်ဆိုရင်ရခိုင်ပြည်နယ်မောင်းတော်မြောက်ပိုင်းရောတောင်ပိုင်းမှာပါရခိုင်နဲ့တိုင်းရင်းသားတွေကိုစံပြကြီးရွာတွေတည်ပေးတဲ့အစဉ်လာရှိခဲ့ပါတယ်နတ်တလကြီးရွာလို့ခေါ်တဲ့အဲ့ဒီကြီးရွာတွေကိုအရင်အစိုးရအဆက်ဆက်ကထောက်ပံ့မှုတွေပေးခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုမရခဲ့ပါဘူးအကြောင်းကတော့အလွန်ဆင်းရဲမွဲတေပြီးမီးမရှိလမ်းမကောင်းအလွန်ဖွံ့ဖြိုးမှုနှိမ်ကြတဲ့ဒေသထဲမှာတိုင်းရင်းသားရွာတွေထူပြီးတော့ဖွံ့ဖြိုးဖို့မဖြစ်နိုင်သလိုအဲ့ဒီကြေးရွာတွေမှာနေရာချတန်းခံရတဲ့တိုင်းရင်းသားတွေဟာလည်းတကယ်နေထိုင်ခြင်းစိတ်နှဲပါတာကြောင့်လည်းပါပါတယ်ဘလို့ပဲဖြစ်ဖြစ်အရင်ကအကောင့်ထဲပေါ်ခဲ့တဲ့အောင်မြင်မှုမရခဲ့တဲ့တိုင်းရင်းသားကြေးရွာစီမံကိန်းအခုပြန်ပြီးအကောင့်ထဲပေါ်နေတာလို့ပြောရင်မမှားပါဘူးဒါတဲ့ပူဆိုတာကတော့အစိုးရဟာမွတ်စလင်တွေကိုအကြမ်းဖက်မောင်းထုတ်ပြီးသူတို့နေထိုင်တဲ့ကြေးရွာတွေမှာသူတို့အစားတိုင်းရင်းသားတွေကိုနေရာပေးတယ်ဆိုတဲ့ဆွဆွဲမှုတွေထွက်လာနိုင်ပြီးနိုင်ငံတကာကပြောဆိုနေတဲ့ ethnic cleansing ဆိုတဲ့စကားလုံးပို့ပြီးပြောဆိုဖို့ပဲဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒုက္ခသည်တွေပြန်ပြီးနေရာချထားရေးကိစ္စတိုင်းရင်းသားတွေကိုကြေးရွာတစ်တွေပေါ်ထုတ်နေရာချထားမဲ့ကိစ္စတွေကိုစနစ်တကျပြန်ပြီးသုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။